ဒါကြားနေကြပုံမြင်နေပဲလားမဟုတ်ပါဘူးဒါအမေမပြောပြခဲ့တဲ့ပုံမြင်နေပ
ါ Episode 4 Influenza Virus
ဓာတ်ရုပ်ဆေးဝါးရဲ့အရှံပဲအသုံးပြုခြင်းကနေတဆင့်နောက်ဆုံးမှာထိမနိုင်သိမရပြင်းထန်တဲ့ကူးစက်ရောဂါတွေဖြစ်တတ်တယ်ဆိုတာ Spanish Flu ဖြစ်ခဲ့တဲ့ကာလတွေကသက်သေပါပဲ Antibiotic လို့ခေါ်တဲ့ပဏိဇီဝဆေးတွေကိုလွန်ကျွန်းအသုံးပြုတာတွေပုံမှန်နည်းနည်းပပဖျားတာလောက်နဲ့ Antibiotic တွေသုံးဆဲတာနောက်ဆုံးဆေးမတိုးဆေးရင်ပါသွားပြီးဆေးတံခံနိုင်တဲ့ Super Virus တွေကိုဖြစ်ပေါ်စေတဲ့အဓိကလမ်းကြောင်းပါပဲအဲ့လို Virus တွေကအစင်းစင် Mutation လို့ခေါ်တဲ့တတိပြောင်းလဲဖြစ်စဉ်တွေဖြစ်ပြီးခုနောက်ဆုံးပေါ် influenza virus အသစ်တွေဖြစ်ပေါ်ပါတယ်ဒီရောဂါအသစ်တွေကြောင့်လဲလူတွေရာနဲ့ထောင်နဲ့ချီပြီးသေဆုံးရတာတွေဖြစ်လာတာပါဒီလိုရောဂါတွေကိုတားဆီးနိုင်ဖို့ကာကွယ်ဆေးတွေကုသဆေးတွေကိုကမ္ဘာနိုင်ငံကြီးတွေကစူးစမ်းဖော်ဆက်နေခဲ့ကြပါတယ်နောက်ပိုင်းကာလတွေမှာတော့ကမ္ဘာသဘာဝဘေးအန္တရာယ်နဲ့ပတ်ဝန်းကျင်ထိန်းသိမ်းကာကွယ်ရေးအဖွဲ့အစည်းတွေလက်အောက်ကနေအောင်မြင်စွာနဲ့ပဲဒီသေဆေးနိုင်တဲ့ရောဂါဆိုးကြီးတွေအတွက်ကာကွယ်ဆေးတွေထုတ်လုပ်နိုင်ခဲ့ပါတယ်ဒါပေမဲ့ယောဂတစ်မျိုးအတွက်တော့ကာကွယ်ဆေးလည်းမနိုင်ခဲ့ပါဘူး။အဲယောဂနာမည်ကတော့ Devolution Flu, D-Flu လို့ခေါ်ပါတယ်။ D-Flu လို့ခေါ်တဲ့ဒီကူးစက်ယောဂကြီးကတော့ဘလို့မှမထိန်းသိမ်းနိုင်ပဲတကွာလုံးမှာထကြတောင်းကျနေပါတယ်။သူ့ကိုကာကွယ်ဖို့ပိုးသက်ဆေးအသစ်တစ်ခုလူတွေကြားထဲထွက်လာတိုင်း D-Flu Virus ကပိုးသက်ဆေးကိုလက်ရုံးညှိထွေအောင်လုပ်ပြီးပုံမှန်မြန်မြန်ဆန်ဆန်ကူးစက်တဲ့ Virus အသစ်တစ်ခုပုံစံပြောင်းပြောင်းသွားပါတယ်။ကူးစက်ပြန့်ပွားနှုံနေရလဲစားတစားပုံမမြင့်တက်လာတာရှိပြီးလူအဖွဲ့စည်းတစ်ခုလုံးချင်းချောက်ထားနေခဲ့ပါတယ်ဒီဖလူးရဲ့နောက်ဆက်တွဲရလဒ်ကတော့လူအဖွဲ့စည်းတစ်ခုလုံးအထူးလုံခြုံအောင်စီမံတည်ဆောက်ထားတဲ့အင်အားစီမံကိန်းတွေမှာခုနှစ်ရာနဲ့ကိုပြောင်းပြီးနေထိုင်နေရတာပါပဲအခန်းတိုင်းကလေလုံအောင်ပိတ်ထားပြီးလေလန်းချောင်းကိုတော့တေချာသေးစိတ်အစင်းစင်စစ်ထုတ်တန့်စင်ထားတဲ့အဓိကလေးပေးဆက်စနစ်တစ်ခုရဲ့အောက်ကပဲတည်ဆောက်ထားပါတယ်တနေ့ကို၄ချိန်ပိုးသက်ထားတဲ့ရေနဲ့ရေချိုးရပါတယ်။ရေချိုးမဲ့အချိန်ကိုအလန်းပေးထားပြီးမဖြစ်မနေအကုန်ချိုးရပါတယ်။ကျွန်တော်နာမည်ဒေါက်တာအာကာပါ။ကျွန်တော်ကအခုလူတွေအားလုံးရဲ့ကျန်းမာရေးအတွက်နေနေရတဲ့ဒီလေလုံခန်းတွေကိုစတင်တည်ဆောက်ဖို့ဒီဇိုင်းစဉ်းစားကြသူများထဲမှာတဦးပါဝင်ဖြစ်ပါတယ်။ကျွန်တော်ဒီမှာကျွန်တော်သားလေးနဲ့အတူနေပါတယ်။သူ့နာမည်ကသားလိန်ပါပါ။ပြဒီအိမ်ထဲမှာကျွန်တော်ရဲ့ချစ်လာစွာသောဇနီးရဲ့အငွေ့သက်တွေသူ့နာမည်ကမေမဒီပါသူကတော့ဒီဖလူးရောဂါကြီးအစောဆုံးစတင်ပြန့်ပွားတဲ့ပထမ outbreak ကာလမှာပဲဒီဖလူးရောဂါလက်ချက်နဲ့သက်ဆုံးရှုံးခဲ့ရပါတယ်သူမဟာကျွန်တော်ဘဝရဲ့အရာအားလုံးပါပဲအခုတော့သူမရဲ့ဓာတ်ပုံဟောင်းချို့တာကျွန်တော်တို့နားမှာကျန်နေခဲ့ပါတယ်အဲ့ချိန်တုန်းကတားရလဲတိတက်နားလဲစားအရွယ်ဖြစ်နေပြီဆိုတော့ဒီကညမာဇိုးကြီးကိုကျွန်တော်တို့အတော်လေးစူးစမ်းဖြတ်ကျော်ခဲ့ရပါတယ်။သူ့အမေမရှိတော့ဘူးဆိုတာသူသိပေမဲ့ညညဆိုအမေကိုတတိယအကြောင်းကြည်ခွဲစွာနဲ့ဒီနေ့ထိပြောနေတတ်သေးပါတယ
်။ဘေဘေတားရဲ့အသက်ရှူဆက်လေးရော
ရေချိုးခန်းထဲကလမ်းအော်တဲ့အတန်းကိုကျွန်တော်ကြားလိုက်တယ်။တားနောက်ဆုံးဗင်နာထားထားလဲကျွန်တော်ပြန်မေးလိုက်တယ်။
သတိမှာတော့ပေပေကိုပဲမင်းနေမှာလေအ
ဲ့လိုပါဆိုလူကသာ၅နှစ်သားလက်တော့လောင်းနဲ့အဖေကိုပြန်ပြောတတ်နေပြီကျွန်တော်ပြုံးနေလိုက်ပါတယ်အမေတူသားသူ့အမေတိုင်းပဲဆိုပြီ
းအဲ့ရဘေးကအန်ဆွဲထဲမှာရော
ရေချိုးကန်ကနေသူ့အိတ်ခန်းကိုခြေပြားထောက်ပြီးတောက်တောက်တောက်ပြေးသွားရတဲ့အံကြားလိုက်ရတယ
်မရှိဘူးပေပေ
သူထပ်អော်တယ
်အဲ့ရပေါ်မှာရော
အေးရခင်းနေမှွေနောက်တန်နေကြားရတယ
်ဒီမှာလည်းမရှိဘူး
ကျွန်တော်လည်းအကြံတော်တော်ကုံသွားပြီခုနေနေရရဲ့ကျွန်တော်တို့အိမ်ဆိုတာဆက်ပြခွက်တာတာလောက်တာရှိရဲ့တထက်ခန်းလေးမှုပစ္စည်းပြောက်ဖို့ဆိုတာလဲဝေလာဝေးပါမယ်ကျွန်တော်တို့ဒီ quarantine ရွာလို့နာမည်ပေးထားတဲ့ဒီအဆောက်အဦစီမံကိန်း project ကိုဒီဇိုင်းစတင်စဉ်းစားကြတော့ဒီ project ဆိုတာတကယ်ဖြစ်လာမယ့်ဟာမဟုတ်တော့ဘူးလို့ထင်ခဲ့ပါတယ်နောက်နှစ်တစ်ထောင်လောက်ထိဒီလိုနေရာမျိုးမှာကျွန်တော်တို့ကိုယ်တိုင်နေနေရမယ်လို့လုံးဝမစဉ်းစားထားမိခဲ့ပါဘူးအခုတော့ဒီ flu ဒုက္ခကြောင့်ကျွန်တော်တို့အကုန်ဒီနေရာမှာနေနေရပါပြီအခုလိုသာနေနေရမယ်မှကြိုးသီးခဲ့ရင် project စရတဲ့အခန်းကိုဒီထက်ကြည်ကြဲဝုံဝုံစောက်ဖို့ကျွန်တော်စဉ်းစားမိခဲ့မှထင်ပါတယ်
ကျွန်တ
ျွန်တော်နဲ့ကျွန်တော်တို့အဖွဲ့တွေဒီစီမံကိန်းကိုရေးဆွဲတင်ပြခဲ့ကြတော့ကဒီစီမံကိန်းကမဖြစ်နိုင်တော့ပါဘူးဆိုပြီးတာဝန်ရှိသူတွေကပယ်ချခဲ့ပါတယ်ကျွန်တော်တို့ရဲ့တင်ပြမှုမှတ်တမ်းစာရွက်စာတမ်းတွေ blueprint တွေအကုန်လုံးကိုသူတို့တင်ထားပလိုက်တယ်ဒီတော့ကျွန်တော်တို့လည်းဒါကြီးကမဖြစ်နိုင်တော့ဘူးလို့ပဲထင်ခဲ့ကြတာပေါ့ဒါပေမဲ့အစိုးရကဒီစီမံကိန်းကိုတိတ်တဆိတ်ဆက်လက်တည်ဆောက်ခဲ့ပါတယ်ဒါသူတို့ D flu ဖြစ်လာမှအကျိုးသိနေလို့ပဲလားဒါမှမဟုတ် D flu ပြန့်နှံ့အောင်သူတို့ကိုယ်တိုင်ပဲလုပ်ခဲ့တာလားဒါတော့ဘယ်သူမှသိကြမပြောနိုင်ပါဘူးကောလာဟလတွေထွက်လာတာကတော့ဒီ quarantine ရွာကို engineer တွေစဆောက်ထဲကအချိန်မရွေးဖြက်စီးပြစ်လို့ရအောင်လဲလှုပ်ထားတယ်လို့ကြားပါတယ်ဒါပေမဲ့ဟုတ်မဟုတ်တော့ကျွန်တော်လည်းမသိပါဘူးလက်ရှိမှာတော့ကျွန်တော်နဲ့ကျွန်တော်သားနဲ့ဒီမှာလုံလုံချုံချုံအေးအေးချမ်းချမ်းနေနိုင်နေတယ်ကျမရဲ့တက်အရေးကြီးတာဘာမှမရှိပါဘူးလေ
ตายิชูรอมเปเป
ตาเหลมาเยออပြောတန်ကြာပြီးတောက်တောက်နဲ့အိတ်ခမ်းကနေရေချိုးခမ်းပဲပြေးသွားတဲ့အတန်အောင်ကျွန်တော်ကြားလိုက်ရပြန်ပါတယ်ရေပုံပိုင်းဖွင့်တန်တဲ့အတူအစင်စင်တန့်စင်ထားတဲ့ရေတွေရေချိုးခမ်းနဲ့ကြာလာတဲ့အတန်အောင်လည်းကြားနေရပါတယ်သူတို့တွေဒီထဲကိုဒီလိုရေတန်းနေလဲပတ်ဖို့တက်တည်တည်ကြာကြာစီစဉ်ထားပါတယ်ဒါပေမဲ့ရေကတော့အတော်လေးထူးထူးခြားခြားပါပဲပုံမှန်ရေထက်အနည်းငယ်ပိုပြစ်တယ်ပိုသက်စေအနံ့ကလည်းပြင်းတယ်ရေဟွာရေနဲ့မတူတဲ့ရေတုလိုမျိုးကြီးခံစားရပါတယ
်။ဒါရေကိုမျက်လုံးနဲ့မဝင်စင်းနဲ့နော်
။ကျွန်တော်တားကိုတတိလန်းပေးရတယ်။မပေးလို့လည်းမရဘူးလေ။ကျွန်တော်ရောက်ခါစားတော့မသိပဲသူ့မျက်လုံးနဲ့ရေဝင်သွားတာ။နှစ်နာရီလောက်မျက်လုံးရေပြီးပေါ်နေရတယ်လေ။ကျွန်တော်လည်းတခါလက်ရှထားတဲ့တံရံနဲ့အဲ့ရေကိုထိမိလိုက်တာ။ငါပါတော်တော်လေးဆက်တာဗျ။တော်တော်လေးဆိုးတယ်
။ဟုတ်ကဲ့ဖေဖေ
။ရေချိုးခန်းထဲကနေပြန်ပြေးရှာပါတယ်။သူရေနဲ့ဆော့နေတဲ့အတန်လေးကြားနေရပါတယ်။ငယ်ရွယ်ကလေးတွေအတွက်ရေချနေရလေးတွေကလည်းသူတို့တက်ပြောစရာဖြစ်နေတတ်ပါတယ်။ကျွန်တော်တို့တော့ဂျုံတွေးခဲ့ရတဲ့ခြောက်ခြားစရာဖြစ်ပျက်တွေတော့ဘယ်လိုမှမေးလို့မရနိုင်ခဲ့ပါဘူး။ကျွန်တော်တညမှလည်းနှင်းနှင်းချက်ချက်အိတ်မပြောခဲ့ပါဘူး။ကျွန်တော်ခုချိန်ထိသူမကိုအိမ်မက်မက်နေစေပါ။ညတိုင်းလို့လို့ပါပဲ။မင်းမဒီရဲ့အကြောင်းပေါ့။ကျွန်တော်ပန်းညံတစ်ခုထဲမှာမိသားစု၃ယောက်ပစ်နစ်ထွက်လာကြတယ်တင့်တယ်တောက်ပနေတဲ့နေအောင်ကြီးဟာမိရဲ့ရွှေဝါရောင်သားရည်တွေကိုပုံမတော့ပလာဖို့ပံ့ပိုးပေးနေသလိုပါပဲပဒုံရောင်ရှိရဲ့စံကေတာကောက်သားလေးတွေကလည်းလေပြေချားမှာတလက်လက်လွင့်နေပြီးသူမရဲ့ကိုသိန်းရင်းနှံ့လေးတွေကလည်းကျွန်တော်နှာခေါင်းသားမှာမှွေးပြန့်နေပါတယ်ဒါအိမ်မက်ပဲဖြစ်နေပါစေဒါမှမဟုတ်သူမရဲ့ဝိညာဉ်ကျွန်တော်နားကိုပြန်ရောက်နေရပဲဖြစ်နေပါစေဒီဖြစ်စဉ်ဟာတကယ်ဖြစ်နေသလိုကျွန်တော်မှတ်မိနေပါတယ်။ဒီမှာကျွန်တော်အဲ့ဒီအချိန်မှာအယံကိုချစ်မိနေပါတယ်။တားလိုက်မှာတော့လက်ပြလေးတွေပြဲနေတာကိုလိုက်ဖမ်းနေရှာလေးရဲ့။လမ်းလေးမတော့တစ်ခေါက်လျှောက်ထက်ကစားဆိုတော့လင်းငါလန်းလန်းလိုက်ဘုတ်ဆူပြုတ်ကြလိုက်။ဟီးဟာရေပြီးပြန်ထပြီးပြန်ပြေးလိုက်နဲ့မငိုရက်ပြန်ပူပူပြီးဆော့နေပါတယ်။သူကတတိရှိရဲ့ကလေးတယောက်ပါပဲ။ကျွန်တော်အိမ်မက်ကအမြဲတမ်းအဲ့လိုပါပဲ။အဲ့နာရောက်ရင်စလာပါပဲ။ကျွန်တော်မှတ်မိနေတယ်အိမ်မက်ထဲမှာကောင်းကင်ကြီးတစ်ခုလုံးမှောင်မဲလာပြီးမုန်တိုင်းကြတော့မလို့လေပြင်းတွေတိုက်လာပါတယ်ကျွန်တော်အဲ့ဒါနဲ့တားလိုက်မှာကိုခေါ်ဖို့လမ်းကြည့်ပါတယ်အဲ့ဒီအချိန်မှာတားကိုရှာလို့မတွေ့တော့ပါဘူးတားကိုတွေ့လာမင်းမင်းမတိကိုကျွန်တော်လမ်းမေးတယ်ဘာကြောင့်မှမသိဘူးမင်းကကျွန်တော်ကိုကြောပေးထားတယ်သူကျွန်တော်ဘာမှလည်းပြန်မဖြေဘူးအဲ့နဲ့ကျွန်တော်သူ့ပခုံးနှစ်ဖက်ကိုလက်နဲ့လမ်းကင်လိုက်တယ်။မေးမေးနေရလေ
။ကျမအရင်ချက်နေမောင်
။သူ့နှကန်းနေတုံနေတဲ့အတန်းနဲ့ကျွန်တော်ကိုပြန်ဖြေရ။သူမကိုကအေးဆက်နေရ။သူ့ပခုံးနေရလည်းတုံနေရ။ပခုံးကင်ထားရင်ကျွန်တော်လက်တွေပါလိုက်တုံလာတယ်။နောက်ဆုံးတော့သူကျွန်တော်ဘက်လှည့်လာတယ်
။ဘာဖြစ်လို့လဲမောင်
။သူကျွန်တော်မေးရ။သူမေးပြီးလှည့်ကြည့်တဲ့အချိန်မှာတော့သူ့နှကန်းကနေမင်းနဲ့ပြင်းနေနေတဲ့သွေးရစည်းကြနေသူ့မျက်လုံးတစ်ခုလုံးလည်းသွေးကြောရေပေါက်ထွက်ပြီးနေရဲနေပြီးတော့သူ့ခန္ဓာကိုယ်ကလည်းအယိုးပြင်းပြင်းကြအောင်ပိန်နေနေအဲ့ချိန်ရောက်တာနဲ့ကျွန်တော်ဝုန်းဆိုအမြဲလန့်လန့်နိုးတယ်ချွေးတွေရွှဲနေခန္ဓာကိုယ်နဲ့ညလေကောင်အိပ်ရာပေါ်မှာထထိုင်ရင်ကျွန်တော်ဘေးကအိပ်ရာလွတ်နေတဲ့နေရာလေးကိုအငြင်းငေးကြည့်နေမိပါတယ် To be continued Influenza Virus Part 2ကိုဆက်လက်နားဆင်ပေးပ
ါဒါကြားနေကြပုံမြင်နေပဲလားမဟုတ်ပါဒါအမေမပြောပြခဲ့တဲ့ပုံမြင်နေပါ